ရင်းချာရီပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့မြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့တတိယနေ့နဲ့နောက်ဆုံးနေ့အဖြစ်နှစ်ဖက်ပြန်လည်လျှောက်လှဲချက်တွေတင်သွင်းနေကြပါတယ် ICJ မှာတရားလိုလို့တရားစွဲဆိုခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေအကျိုးဆောင်တွေကတော့ရင်းချာရီပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းလျှောက်လှဲခဲ့ကြတာပ
ါ Madam Agent your silence said far more than your words.
ကိုယ်ကချိပမယ်မြန်မာဘက်ကကိုယ်စားလှယ်ဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့မနေ့တုန်းကရှောင်းလှဲချက်ပေးခဲ့ရမှာရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုငင်းဆန်ခဲ့တာမရှိတဲ့အကြောင်းလဲကမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်ရှင်နေဖီလစ်ဆန်စ်ကဒီကနေ့ရှောင်းလှဲချက်ပေးရမှာထောက်ပြသွားတာပါရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုငင်းဆန်ခဲ့တာတွေနဲ့ပတ်သက်လို့လဲဥပဒေကျူးဆောင်တွေကထပ်မံပြောဆိုခဲ့ကြပါတယ်အကျိုးဆောင်ရှင်တွေကတော့ရိုဟင်ဂျာတွေပေါ်လူမျိုးလုံးတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့တဲ့အကြောင်းနဲ့ဒီချင်းတွေကိုဟန်တားနိုင်မှုအရေးပေါ်အစီအမံတွေလိုအပ်တဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကလူမျိုးလုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်းမနေ့တုန်းကပဲ ICJ မှာရှောက်လဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းဒီကနေ့ကျန်းမာရေးအဆုံးမသတ်ခင်မှာဆွဆွဲချက်တွေကိုချိပါပြောဆိုလိမ့်မယ်လို့ခန့်မှန်းရပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစကန်တွေကို ARS ရိုဂျာဆွေရောက်ဖွဲ့ကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရိုဂျာမွတ်စလင်အများပြားတည်ဆုံပြီးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီထွက်ပြေးခဲ့ကြတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းခဲ့ကြတယ်လို့အခုနောက်ဆုံး ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်ဖို့အထိကြိုးပမ်းလာကြတာပါရင်းချာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာဆွေရကတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့တာတွေဖော်ထုတ်ဖို့ကြိုးစားနေတာရှိနေပြီးအရေးယူတာတွေရှိတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားကြတာပါ